မြန်မာနိုင်ငံကို6ရက်ကြာတွားရောက်ခဲ့ပြီးတော့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ကျောင်းဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းခဲ့တဲ့ကုလသမဂ္ဂကျွမ်းရည်မှုချုပ်မစ္စတာဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟမ်ဂမ်မာရီဟာအင်္ဂါနေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှသူ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးတော့အစီရင်ခံသွားခဲ့ပါတယ်။အကြောင်းအဆိုကိုဒေါ်လာတန်းတင်ပြပေးပါရှင်
။ဟုတ်ကဲ့အီတန်တားကြီးကုလသမဂ္ဂအကြံမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟမ်ဂမ်ဘာရီကပြည်ခဲ့တဲ့ဇာတာပိနေ့ကတည်ဆုံခဲ့တဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သူ့အနေနဲ့အောင်မြင်မှုတွေရရှိခဲ့တာကိုအခုလိုကုလသမဂ္ဂဒုံကျုံရေးကောင်စီမှရထားဖော်ပြသွားပါလေ
For the first time since she was last put under house arrest in May 2003 Dong Aung San Suu Kyi was allowed
to leave the country in 2003ခုမေလကတည်းကနေအင်ကျေကျုပ်ချက်ခံရပြီးနောက်ပိုင်းဒေါက်တာဆန်စုကြည်ဟာနိုဗင်ဘာလ10ရက်နေ့ကသူ့ရဲ့ကြေညာချက်ကိုကျွန်တော်ကတဆင့်ကဘာကိုထုတ်ပြန်ကြေညာနိုင်ခဲ့ပါတယ်။သူ့အနေနဲ့မြန်မာဆီဆူရနဲ့အဓိပ္ပာယ်ရှိပြီးအချိန်ကြာသတ်မှတ်ထားတဲ့အခြေတင်ဆူတင်းမှုကိုစတင်ဖို့အဆင်သင့်ရှိတဲ့အကြောင်းကုလသမဂ္ဂရဲ့အခန့်ကဏ္ဍကိုလည်းလေးစားတဲ့အကြောင်းမစ္စတာဂမ်ဘာရီကပြောသွားတာပါ။ဒါအပြင်ဒုတိယအောင်မြင်မှုကတော့နိုဗင်ဘာလ9ရက်နေ့မှာဒေါက်တာဆန်စုကြည်ဟာသူရဲ့ CEC NLD အဖွဲ့ဝင်တွေနဲ့တွေ့ဆုံခွင့်ရရှိခဲ့တယ်လို့ဆက်ဆံရေးဝန်ကြီးဦးအောင်ကြီးနဲ့လည်းဒုတိယအကြိမ်တွေ့ဆုံခွင့်ရရှိခဲ့တယ်ဆိုပါပါတယ်။တတိယအချက်ကတော့
The Prime Minister reiterated his government's full confidence in and support for the Secretary General's good offices and invited me to return.
ဝန်ကြီးချုပ်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့ရုံးကဂျောင်းဝင်ဆောင်ရွက်ပေးမှုကိုအပြည့်အဝလိုက်နာပြီးထောက်ခံတဲ့အကြောင်းထားလောင်းပြောကြောဆိုသွားပါတယ်။ဒါအပြင်သူစကားရကျွန်တော်ကိုမြန်မာနိုင်ငံကိုထပ်ခါထပ်ခါလာဖို့လေဖိတ်ခဲ့ပါလေ။စီရင်ဝဲတည်မှုပွားပြောက်ရေးအတွက်အခြေခံကျေပြန့်နဲ့အစီအစဉ်တရားချမှတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြားရေးဆွဲရေးကော်မတီနဲ့လည်းနောက်တစ်ခါကျွန်တော်ကိုတွေ့ဆုံခွင့်ပေးဖို့ပြောခဲ့ပါလေ။ရန်ကုန်မှာကုလသမဂ္ဂရဲ့ယာယီယုံထားရှိဖို့ကိုလေမြန်မာစစ်စုရကမူအားဖြင့်သဘောတူခဲ့ပါလေလို့မစ္စတာဂမ်ဘာရီကပြောခဲ့တာပါ။ကုလသမဂ္ဂဌာနကိုယ်စားလှယ်Mr. Charles Rudy နဲ့ပတ်သက်လို့တော့မြန်မာနိုင်ငံမှာလုပ်ငန်းတာဝန်ဆက်ထမ်းဆောင်ခွင့်မပြုနိုင်တော့တဲ့ကိစ္စနဲ့ပတ်သက်လို့ဒီဇင်ဘာလ9ရက်နေ့မှာအစားထိုးခန့်အပ်ဖို့သဘောတူခဲ့ပြီးအဲ့ဒီလူသစ်နဲ့စီမံကိန်းဝန်ကြီးကနေဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ကြေပေးခဲ့တဲ့အကြောင်း Mr. Gambari ကပြောသွားပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစင်မတိုင်းမီအိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်း၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊အိန္ဒိယ၊တရုတ်၊ဂျပန်တို့ကိုတွားရောက်ခဲ့ပြီးနိုင်ငံခေါင်းဆောင်တွေနဲ့မြန်မာနိုင်ငံရေးဆွေးနွေးခဲ့ရမှာတော့သူ့ရဲ့ကြေညာချက်က
All the countries have visited expressed strong support for the Secretary General's good offices process
ဒီနိုင်ငံအားလုံးတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးတဲ့အခန့်ကဏ္ဍကိုလက်ခံကြိုဆိုပြီးအပြည့်အဝထောက်ခံခဲ့ကြပါတယ်။ဒါပေမဲ့တို့လူအခွင့်ရေးလူမှုရေးပြဿနာတွေကိုဖြေရှင်းရမှာတော့နိုင်ငံတကာမိသားစုကစူးစီးပြီးမြန်မာနိုင်ငံကိုကင်ွယ်ဖို့လိုအပ်တယ်ဆိုတာကိုပြောကြခဲ့တယ်ပြောကြခဲ့တယ်လို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အောင်မြင်မှုနဲ့ပတ်သက်လို့တော့မစ္စတာဂမ်ဘာရီကခြုံပြီးပြောရမှာတော့
Based on specific recommendations made through the Secretary General's good offices, a process is now in motion.
ခုနသမ္မတအတွင်းမှုချုပ်ရဲ့ရုံးကခန့်ကန်တာနဲ့ပတ်သက်လို့တော့ကြံပေးချက်တွေအရမြန်မာစစ်စုရနဲ့ဒေါအောင်ဆန်းစုကြည်ကြားအခြေတင်ဆွေးနွေးမှုစတင်နိုင်ဖို့လမ်းပွင့်သွားပြီလို့ဆိုနိုင်ပါလေ။အချိန်ကြာအတိအကျသတ်မှတ်ဖို့ကအရေးကြီးပါသေးတယ်လို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါလေ။ခုလိုမစ္စတာဂမ်ဘာရီရဲ့ပြောကြားချက်နဲ့ပတ်သက်လို့ဗြိတိန်တာမကြီးဖြစ်တဲ့ဆာဂျွန်ဆော့ဝက်စ်ကတော့အခုလိုတုံ့ပြန်သွားပါလေ
။ His latest visit to Burma was clearly not easy. Confined for the most time to Napier Tor.
မစ္စတာဂမ်ဘာရီရဲ့မြန်မာနိုင်ငံခီးစဉ်ကတော့မလွယ်ကူပါဘူး။တကယ်တော့နေပြည်တော်ကိုပဲသူကအများအားဖြင့်နေနေရတာပါ။သူ့ရဲ့ခီးစဉ်တွင်မြန်မာဖြစ်စုရရဲ့လမ်းချမှတ်ထားတဲ့လမ်းစဉ်ကတော့ကုလသမဂ္ဂလူကြွေးရေးကောင်စီကအောက်တိုဘာလကချမှတ်ထားတဲ့လမ်းစဉ်နဲ့မကိုက်ညီတာတွေ့ရတယ်လို့ဗြိတိန်သမ္မတကြီးကပြောသွားတာဖြစ်ပါလေ။အမေရိကန်သမ္မတကြီးဆောင်းလီခါလီဇတ်ကတော့အခုလိုတုံ့ပြန်ပါလေ။
The United States particularly welcomes the statement by Dong Aung San Suu Kyi.
မြန်မာပြည်ထောင်စုအနေနဲ့ဒေါက်တာဆန်းစုကြည်ထုတ်ပြန်တဲ့ကြေညာချက်ကိုအပြည့်အဝထောက်ခံပါတယ်။နိုဗင်ဘာလ10ရက်နေ့ကမစ္စတာဂမ်ဘာရီကတဆင့်ထုတ်ပြန်ခဲ့ရမှာတော့ဒေါက်တာဆန်းစုကြည်အနေနဲ့မြန်မာစစ်စုရနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်အသင့်ရှိတယ်။အတိအပင်ရှိပြီးအချိန်ကြာသတ်မှတ်ထားတဲ့စ ဆင့်မှန်တဲ့အခြေအနေဆွေးနွေးမှုကိုစတင်ဖို့ဆိုတဲ့ဆိုပြချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။ဒါပေမဲ့လို့ဒီနေရာမှာပြောလိုတာကတော့ဒီအခြေအနေဆွေးနွေးမှုဟာအချိန်ကြာတတ်မှတ်ချက်ရှိရမှာဖြစ်တယ်လို့အစောဆုံးနဲ့စတင်ဆိုင်မှုဖြစ်ပါတယ်လို့မစ္စတာဇော်မီခါယတ်ကခလီဇတ်ကပြောသွားတာဖြစ်ပါတယ်။မြန်မာကုလသမဂ္ဂကုစရေကတော့မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်
in view of the unwarranted pressure.
Mr. Gambari ye khi se ha po bi chi chu sia kaung na ga do tchou au su lwe ye phi a pi mu chaung Mr. Gambari la yauk ni ya de a chein a taw twin tu ha a chi a ni go lai yo ni chwe swa lou saung twa nai da chi chu sia ba be lo pyo twa da phit ba de ခုလို Mr. Gambari ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရရဲ့တုံ့ပြန်ချက်ကိုလည်းဆက်ပြီးတော့ဤတန်တားကြီးတင်ပြပေးပါဦ
းဟုတ်ကဲ့အန်တီဒေါ်လာအတန်းကျေးဇူးတင်ပါတယ်ရှင်ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှ Mr. Gambari အစီရင်ခံခဲ့တာပေါ့ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရ NCGV ရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကိုကိုကျော်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာပြည်ရေးရနဲ့ပတ်သက်ပြီးတော့မစ္စတာကမ်ဘာရီမြန်မာပြည်ကပြန်လာပြီးနောက်ဆုံးအခြေအနေတွေကိုရှင်းပြရလို့ကျွန်တော်ကြားပါတယ်ဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ဒေါက်တာတောင်းထွန်းတို့သိရသမျှအခြေအနေတွေသုံးသပ်ချက်တွေကျွန်တော်တို့ရှင်းပြပေးပါခင်ဗျ
ဟုတ်ကဲ့မစ္စတာကမ်ဘာရီကတော့အင်မတန်တန်တမန်ကောင်းပီတာစွာပေါ့နော်ဒီဘာလို့သူပြောသွားလဲဆိုတော့ဒီလက်ရှိအခြေအနေဟာနောက်ကိုဒါပြန်ဆုတ်လို့မဖြစ်ဘူးเนาะဒီတွေ့ဆုံဆွေးနွေးရေးမျိုးသားပြန်လည်တင်ပြရေးရရှိတဲ့အချိန်သွားဖို့လိုမယ်ဒီနောက်ကြောင်းပြန်ဆုတ်တဲ့ဟာဘလို့နည်းနဲ့မှဟာလာဒါလက်ခံနိုင်စရာမဟုတ်ဘူးအဲနောက်တစ်ခုကဒီတကယ်တမ်းဒီလက်ရှိဖြစ်လာတဲ့အချိန်ဟုံကနေတဆင့်တကယ်စစ်မှန်တဲ့အဲဒီမျိုးသားပြန်လည်တင်ပြရေးအဲသွားဖို့ပေါ့เนาะအဲ့ဒါဆိုရင်အိန္ဒိယအာဆီယံအပါအဝင်အိန္ဒိယချင်းနိုင်ငံတွေကဝိုင်းဝန်းလှုပ်ဆောင်ကြဖို့ပေါ့เนาะဆိုတော့ဒီနေ့အစည်းအဝေးမှာမစ္စတာဂမ်ဘာရီယာတင်ပြချက်မှာရောတော့နိုင်ငံဒီအားလုံးရဲ့ဆွေးနွေးချက်မှာရောတူညီတဲ့အချက်ကပါလဲဆိုတော့ဒီဒေါ်ဆန်းစုကြည်ရဲ့เนาะမစ္စတာဂမ်ဘာရီယာနဲ့တဆင့်ပို့လိုက်တဲ့ဒေါ်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ကိုအားလုံးကတညီတညွတ်ထဲကြိုဆိုကြတာကိုကျွန်တော်တို့တွေ့ရတယ်เนาะအဲဒီဒေါ်ဆန်းစုကြည်သုံးနှုံသွားတဲ့စကလုံးအသုံးနှုံအတိုင်းပေါ့เนาะတွေ့ဆုံဆွေးနွေးရေးဟာလက်ရှိ pre talks ပေါ့ပနာမတွေ့ဆုံဆွေးနွေးအဆင့်ရနေပြီးတော့အတိပဲပြေဝပြီးတော့အချိန်စရာရှိတဲ့တို့တက်မှုရှိတဲ့တွေးဆုံဆွေးနွေးပွဲတစ်ခုအဖြစ်ကိုပြောင်းလဲရမယ်ဆိုတဲ့ဒီတော်ဆန်းစုကြည်ချုပ်ပြန်ချက်ထဲမှာပါတဲ့ဟာကိုနိုင်ငံတော်တော်များများကိုးကားပြီးတော့ဒီလိုမျိုးဖြစ်တဲ့နယ်ဆိုတဲ့အပိုင်းကိုဒါတိုက်တွန်းပြီးတော့ပြောသွားတာကျွန်တော်တို့တွေ့ရပါတယ်မစ္စတာကမ်ဘာရီရဲ့ခရီးစဉ်နဲ့ပတ်သက်လို့သုံးသက်ချက်တွေကိုလုပ်တဲ့နေရာမှာတော့အနည်းငယ်ကွဲပြားမှုတွေကျွန်တော်တို့ရှိတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒါဒီရုပ်နိုင်ငံတို့ရုရှားတို့ကတော့ပိုးပြီးတော့ဒါပြူသဘောဆောင်တဲ့အဲချင်းကမှုဘက်ကနေဒီတုံ့တသွားတယ်။နောက်ဗမာပြည်ရဲ့နိုင်ငံရေးအခြေအနေကရှုပ်ထွေးတယ်။နော်ဒါကြောင့်မလို့အချိန်ပေးဖို့လိုတယ်။တိုက်တွန်းဖို့လိုတယ်ဆိုတဲ့အပိုင်းပေါ့။အထူးသဖြင့်ဒီစီးပွားရေးပိတ်ဆို့မှုတွေပေးဖိအားပေးမှုတွေဟာအဲ့ဒီအပေါ်မှာနည်းနည်းဝေဖန်ပြီးတော့ပြောသွားတဲ့အပိုင်းတွေရှိတယ်။ဒါပေမဲ့အများစုကတော့ဒီနားဖဘက်ကနေပြီးတော့ကနေလုံနေတဲ့အပိုင်းတွေဟာအပြုသဘောကောအပြက်သဘောကောနှစ်ခုစလုံးရောထွေးနေတဲ့လက္ခဏာတွေဖြစ်နေတယ်။တစ်ဖက်မှာတော့ဒေါ်ဆန်းစုကြည်နဲ့စာတင်စကားပြောတဲ့ပုံစံမျိုးတွေလှုပ်ထားတယ်တစ်ဖက်မှာတော့ဖန်ဆင်းရေးယူမှုတွေကိုတုံ့နေတယ်ဆိုတဲ့အပိုင်းနေပေါ့နော် American နဲ့ဒီ UK ကနေပြီးတော့ဒီစုစုနွေတို့ဖန်ခံရတဲ့ကိစ္စနော်ဆရာတော်ဦးကံမီရဖန်ခံရတဲ့ကိစ္စဒါရင်းနဲ့ပတ်သက်လို့နာမည်နဲ့ကိုထည့်သွင်းပြီးတော့ဒီလိုမျိုးဖန်ဆင်းမှုတွေမဖြစ်သင့်ဘူးဒီဖန်ဆင်းခံရတဲ့သူတွေကိုပြန်လဲလွှတ်တင်တယ်မျိုးသားပြန်လဲတင်မြတ်ရေးကိုတကယ်သွားမယ်ဆိုလို့ရှိရင်တော့ဒီလိုမဖြစ်သင့်ဘူးဆိုတဲ့အပိုင်းနေကျွန်တော်တို့ပြောသွားပါတယ်American နဲ့ဒီ UK ကတော့သူတို့ရဲ့အမြင်ကရှေ့ဆက်ပြီးတော့ဒါ Mr. Gambari အမြန်ဆုံးပြန်သွားတင်တယ်ဒီတစ်ခါသွားတဲ့အခါမှာနော်သူတွေးကျင်တဲ့သူတွေနဲ့တွေးတင်တယ် Mr. Gambari ကိုနေပြည်တော်မှာပဲထားပြီးတော့တွေးခွင့်သွားခွင့်တွေကိုချုပ်ချယ်ထားတဲ့ဟာကိုဒါတော်တော်လေးကိုသဘောမကျတဲ့သဘောမျိုးရှိပါတယ်ဆိုတော့ကျွန်တော်တို့ဒီတစ်ခုလုံးပုံမှာပြန်ပြီးတော့ခြုံပြီးတော့ကျွန်တော်တို့အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒါ UN အနေနဲ့ရှေ့ဆက်ပြီးတော့အားထုတ်ဖို့လို့မယ်လာနိုင်ငံတကာကလည်းကျွန်တော်တို့ EU တို့ဘာလို့ PR ဆက်ပေးနေဖို့လို့မယ် American နိုင်ငံပါဝင်နောက်ဒီမိုကရေစီနိုင်ငံနဲ့ PR ပေးဖို့လို့မယ်ဆိုတော့အဲ့ဒီအပိုင်းမှာကျွန်တော်တို့ EU ဘက်ကနေပြီးတော့အထူးကိုယ်စားလှယ်ခန့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အများကြီးအားရတယ်ဒီအထူးကိုယ်စားလှယ်အနေနဲ့
ဒီအိန္ဒိယတို့တရုတ်တို့เนาะအာဆီယံတို့ဒီအိန္ဒိယနိုင်ငံတွေဟာဗမာအရေးနဲ့ပတ်သက်လို့ပို့ပြီးတော့လှုပ်လာအောင်เนาะကျွန်တော်တို့ပို့ပြီးတော့အဲဂျိုးပန်းမှုကျွန်တော်တို့စီယုံနေတယ်တန်တမာရေးရဆက်ဆံနေတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျဒေါက်တာတောင်းထွန်းကျေးဇူးများ